ထိုင်းနိုင်ငံတွင်ကိုရိုနာဗိုင်းရပ်စ်ရှိရဲ့တခွဲအတည်ပြုစီးရင်ထဲမှာမြန်မာလူသမား9ဦးထက်မနည်းရှိနေကြောင်းတင်ဆက်ပေးပါမယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းမြင့်နေတဲ့ထိုင်းနိုင်ငံထဲမှာမြန်မာရွှေ့ပြောင်းလူသမား3သန်းထက်မနည်းရှိနေတယ်ဆိုပြီးခန့်မှန်းထားကြတာပါ။ထိုင်းနိုင်ငံအတွင်းကိုရိုနာဗိုင်းရပ်စ်ရှိတယ်လို့တခွဲအတည်ပြုခံရသူ 2,000 ကျော်ရှိတဲ့အထက်မြန်မာရွှေ့ပြောင်းလူသမား9ဦးထက်မနည်းရှိထားတယ်လို့လည်းသိရပါတယ်။ထိုင်းနိုင်ငံအတွင်းမှာဆိုရင်လူစုလူဝေးမလုပ်ဖို့နဲ့ရင်အသွာလာတွေကိုတားမြစ်ကတ်တတ်ထားသလိုညမထွက်ရအမိန့်တွေကိုလည်းထုတ်ပြန်ထားတာပါ။ထိုင်းနိုင်ငံတွင်းကမြန်မာလူသမားတွေရဲ့အခြေအနေနဲ့ပတ်သက်လို့လူသမားရေးလှုပ်ရှားသူတွေရောမြန်မာတန်ယုံဘက်ကပါမပြတ်စောင့်ကြည့်နေပါတယ်
။အော်မြန်မာတွေကတော့ဒီမှာအခုလောဆယ်ကျွန်တော်တို့ဟိုဟာပေါ့6ယောက်လို့ကျွန်တော်တို့ကြည့်ရတယ်။ဟုတ်ကဲ့။အားလုံးပေါင်းပါနော်။ဒီကလူအားလုံးပေါင်းကထိုင်းနိုင်ငံလူမှာတော့2000တိကျ။ဒီကိစ္စတော့မကျွန်တော်တို့လည်းဒီဘက်မှာတော့ကျွန်တော်တို့ဒီမြန်မာတိုင်းရင်းမြန်မာတိုင်းရင်းရှိကျွန်တော်အထူးပြုတာကျွန်တော်ပေါ့နော်အဲကျွန်တော်တို့တော့အများအားနေ့ရက်တစ်ခါလောက်အများအားဖွင့်ပြတ်ပြီးတော့အခြေအနေကိုပြောပြရအောင်သူကနေ့နေ့6ရက်ဖြစ်သွားပြီနောက်နေ့ရက်ဖြစ်လို့အစီအမံတရားကိုဒါပေမဲ့အလုပ်သမားကတော့ချိန်ကျော်ပါတယ်ကိုပထမတစ်ခေါက်ဖြစ်သေးတာပထမဦးဆုံး2ရက်ပေါ့အဲ့ဒါတွေ့ရတာအဲ့ဒါကမြန်မာအလုပ်သမားတွေကခုနပြောတဲ့ဝန်ဆောင်မှုတွေရဲ့လုပ်ငန်းကပြောရတယ်ဒါကလည်းဆိုတာတော့မသိရဘူးပေါ့နော
်ထိုင်းနိုင်ငံတောင်ပိုင်းကပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အလုပ်သမားရေးရာနဲ့မှတ်တမ်းရေးရာတာဝန်ခံဦးမင်းဦးပြောပြခဲ့တာပါ။ထိုင်းအုပ်ချုပ်ရေးအဖွဲ့ဝင်တွေဟာသူတို့နေမြေမှာကာကွယ်ရေးအတွက်စေတနာတွေလုပ်တာတွေရှိပေမဲ့မြန်မာတွေကိုအသိပညာပေးဖို့ကအခုချိန်မှာအခက်အခဲတွေဖြစ်နေတယ်လို့လည်းဆိုပါရတယ်။ဒီအတွက်မြန်မာတွေကြားမှာကူးစက်မှုနှုန်းတွေဘယ်လောက်ထိရှိနေပြီလဲဆိုတာကိုခန့်မှန်းဖို့ခက်တယ်ဆိုပြီးဦးမင်းဦးကဆိုပါရတယ်
။သူရက်ကွက်ဒီမှာတော့ရက်ကွက်လူကြီးတွေဒီပေါ်တော်ကြီးကနေလိုက်ပြီးတော့ဒီအခုချိန်ဆိုင်တာတို့မှာတော့စေတနာတွေလုပ်တယ်ရ။ဆိုတော့မြန်မာဒီလူလူရဲကိုသွားပြီးတော့ဒီကွန်မြူနတီကိုသွားပြီးလုပ်ဖို့ကြတော့ကျွန်တော်တို့ကလည်းဒီမှာကျွန်တော်လုပ်ပြီးနေတယ်ဆိုရင်ကျွန်တော်တို့ကလည်းဟိုထွက်ဖို့မရဘူးလေမြောက်ထက်ပုံထွက်လို့မရဘူးသွားရလိုက်ရောကတတိယသွားလို့ရတယ်သွားလို့မရဘူးအဲဒီလူစုလို့မရဘူးအဲ့ကျတော့ဒီတော့မပြရရင်ကျွန်တော်အလုပ်သမားတွေဈေးမှာကျတော့အဲ့လိုဖြစ်နေပြီဆိုလို့ရှင်တော့မပဲမသိနိုင်အောင်ညာအဲ့တော့ကုနေနေတမယောက်ကြည့်ကြည့်သွားမယ်ပြီးတော့မှတခါဖြစ်လာရင်ကျွန်တော်တို့မြန်မာတွေကိုတခါပြောတာမျိုးတော့ခံရအောင်မယ်ဒီမျိုးဝါလေးတွေခွဲခြားဆက်ဆံတာတို့ပါလို့ဒါတွေရပြဿနာတွေကြုံလာမှာပဲ
ထိုင်းနိုင်ငံထဲမှာမြန်မာလူသမား3သန်းထက်မနည်းအလုလုကင်နေကြတာဖြစ်ပြီးထိုင်းတောင်ပိုင်းကဖူးခက်လူနေရာတွေမှာတော့အလုလုကင်နေကြသူတွေကအများအပြားရှိနေတာပါဖူးခက်ခရိုင်မှာတော့ကူးစက်မှုတွေများနေတာကြောင့်တခြားခရိုင်တွေထက်ကိုရိုနာဗိုင်းရပ်စ်ကာကွယ်ထိန်းချုပ်ရေးတွေကိုတင်းတင်းကြပ်ကြပ်လုပ်ထားတယ်လို့ဆိုပါတယ်ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေပါတယ်